ရှမ်းပြည်နယ်မြောက်ပိုင်းကျေးတီမြို့နယ်မှာ SSC မြောက်ပိုင်းတပ်နဲ့အစိုးရတပ်တွေကြားအနည်းဆုံးတိုက်ပွဲ9နေရာဖြစ်ပွားခဲ့ပါတယ်။အရှေ့လေပိုင်းတိုင်းစစ်ဌာနချုပ်ကဒီလ1ရက်နေ့မှာကျေးတီမြို့နယ်တဖာဆောင်တရားကရှမ်းတပ်ဖွဲ့ကိုချက်ချင်းဆုတ်ခွာဖို့အကြောင်းကြားပြီးတဲ့နောက်အခုလိုတိုက်ပွဲတွေစတင်ဖြစ်လာတာပါ။အကြောင်းစုံကို VOA သတင်းတောက်ကိုမိုးစောကတင်ပြပါမယ်။
ဟုတ်ကဲ့အစိုးရတက်တဲ့ SSA မြောက်ပိုင်းလိုလူတီများတဲ့ရှမ်းတပ်ဖွဲ့တို့အကြားမှာကြာသာပတေးနေ့ကကျေးသီးမျိုးနယ်အတွင်းနေရာ9နေရာလောက်မှာတိုက်ပွဲဖြစ်ပွားခဲ့ပြီးတပ်ဖက်ဆောင်တံတားအနီးမှာတရက်နဲ့တညလုံးလိုလိုတိုက်ခိုက်ပြီးတဲ့နောက်ရှမ်းတပ်ဖွဲ့ဘက်ကသူတို့စခန်းကိုဆုတ်ခွာဖို့ဆုံးဖြတ်လိုက်ပါတယ်ဒီလိုဆုံးဖြတ်ခဲ့တဲ့အကြောင်းကိုရှမ်းပြည်တိုးတက်ရေးပါတီ SSPP SSA မြောက်ပိုင်းရဲ့အထွေထွေအတွင်းရေးမှူးဦးဆက်ခွန်ဆိုင်ကအခုလိုပြောပါတယ
်ကျွန်တော်တို့ရှမ်းပြည်တိုးတက်ရေးပါတီရှမ်းပြည်တပ်မတော်ရဲ့ကျွန်တော်ဘိုးကော်မတီစီဝေးရေမဘိုးကော်မတီစီဝေးဘိုးကော်မတီစီဝေးထိုင်ပြီးတော့ကျွန်တော်တို့ဆုတ်ဖို့ဆုံးတယ်ကျွန်တော်တို့တက်ကိုလည်းညွန်ကြွလိုက်ပြီးဆုတ်လိုက်ပြီးဒီမနေ့ပဲဒီမနေ့ကျွန်တော်တို့မနေ့ပဲအစီဝေးလုပ်တယ်လေဝေးလုပ်ပြီးတက်တဲ့ဝင်ဝင်ကြားပြီးကျွန်တော်တို့ဆုတ်လိုက်ပါမယ်နော်ဒီလိုချစ်ခရစေရေလက်မထူးပြီးတော့နိုင်ငံရေးဆွေးနွေးပွဲကိုတွားနိုင်ဖို့ကျွန်တော်တို့အဓိကတာကိုရည်မှန်းပါတယ်တန်နေဆုံးကျွန်တော်တို့မဖြစ်အောင်ကျွန်တော်တို့ကြိုးစားမယ
်ဒီတိုက်ပွဲအတွင်းမှာအစိုးရတပ်ဘက်ကတပ်ရင်းကိုရင်လူအင်အားတထောင်ကျော်အပြင်လက်နက်ကြီးတပ်ဖွဲ့တွေပါဝင်ပြီးအပြင်းထန်တိုက်ခိုက်ခဲ့ကြောင်းနဲ့ဒီကနေ့အထိရှမ်းတပ်ဖွဲ့ဘက်က2ဦးကြာဆုံးပြီးအစိုးရတပ်ဘက်က5ဦးကြာဆုံးကြောင်းဦးဆက်ခွန်ဆိုင်ကပြောပါတယ်အစိုးရရဲ့ပြည်ထောင်စုငြိမ်းချမ်းရေးဖော်ဆောင်ရေးလုပ်ငန်းကော်မတီကတာဝန်ရှိသူ2ဦးကတော့ SSA မြောက်ပိုင်းတပ်ဖွဲ့ကပေးပို့လာတဲ့သတင်းကိုငြိမ်းချမ်းရေးဖော်ဆောင်ရေးဗဟိုကော်မတီကိုဆက်လက်တင်ပြထားတယ်လို့ပြောပါတယ
်သူတို့အဲ့ဒီတရားနဲ့ဖယ်ပေးလိုက်ပြီအဲ့ဒါဆိုကျွန်တော်တို့ဒီသတင်းပို့တယ်ပို့တော့ကျွန်တော်လည်းဟိုတပ်ဘက်ရောဒီဘက်ရောကြောက်ကြထားပါတယ်သက်ဆိုင်ရာဗဟိုကော်မတီကိုတင်ပြထားပါတယ်သူဆက်လုပ်ပါလိမ့်မယ်
လောလောဆယ်မှာတိုက်ပွဲဖြစ်ပွားတာကြောင့်ရွာ၄ရွာလောက်ကဒေသခံပြည်သူတွေဟာဖားဆောင်ရွာအနီးက1ဝရွာဖုန်ကြီးကျောင်းကိုထွက်ပြေးနေတယ်လို့ကျေးသီးမြို့နယ်ပြည်သူ့လွတ်တော်ကိုယ်စားလှယ်ဦးဆိုင်အွန်ဆိုင်မိုင်းကပြောပါတယ
်။ရွာသားတွေကတော့ဘာမှဖုန်ကြီးကျောင်းမှာပဲပြန်ခိုးနေကြတယ်တဲ့။အာတိုက်ပွဲကတအားပြင်းထန်တဲ့ခါကျတော့တိုက်ပွဲနဲ့နီးတဲ့ဟွာကတု1ဝတုဟွာဖားဆောင်ရွာတို့ပေါ့ဒီ၄ရွာ၅ရွာလောက်တော့ဟွာမကုန်းခုံနေရတော့အကြီးတက်တော့ဘယ်အတိအကျမတိရဘူးတိုက်ပွဲဖြစ်တဲ့ခါကျတော့အဲ့နေရာလဲဒီမှာဘယ်နှစ်ယောက်လာမှအောင်လဲကောင်းမတိရသေးဖြစ်နေ
ရှမ်းတပ်ဖွဲ့ဘက်ကဆုတ်ခွာလိုက်ပြီဆိုပေမဲ့တပ်ဖက်ဆောင်တံတားအနီးမှာဒီကနေ့နေကင်းပိုင်းအထိပြစ်ခတ်တာတွေရှိနေစေဖြစ်တယ်လို့ဒေသခံတွေကပြောပါတယ်တဖာဆောင်တရားက SSA မြောက်ပိုင်းတပ်ဖွဲ့ရဲ့စခန်းကိုပြီးခဲ့တဲ့လရီကလေးကအစိုးရစစ်တပ်ကဖယ်ရှားခိုင်းခဲ့တာဖြစ်ပါတယ်။ဒါကိုရှမ်းတပ်ဖွဲ့ကလက်မခံတာကြောင့်ဇွန်လ26ရက်နေ့ကနေလကုံပိုင်းအထိတိုက်ပွဲတွေဖြစ်ပွားခဲ့ပြီးနှစ်ဖက်တပ်တွေအကြားမှာစီရင်တင်းမာမှုတွေရှိနေခဲ့ပါတယ်။ဩဂုတ်လအတွင်းမှာရှမ်းပြည်တိုးတက်ရေးပါတီ SSPP SSA မြောက်ပိုင်းကိုယ်စားလှယ်အဖွဲ့ဟာနေပြည်တော်ကိုတွားရောက်ပြီးနိုင်ငံတော်တမရနဲ့တွေ့ဆုံဆွေးနွေးချိန်မှာဦးသိန်းစိန်ကတပ်ဖာဆောင်တံတားကနေအစိုးရတပ်ရောရှမ်းတပ်ဖွဲ့ပါဆုတ်ခွာကြဖို့ပြောဆိုခဲ့ပါတယ်။အဲ့ဒီနောက်နှစ်ဖက်တပ်တွေဆုတ်ခွာဖို့အရှေ့အလယ်ပိုင်းတိုင်းစစ်ဌာနချုပ်တိုင်းမှုနဲ့ SSPP SSA ညှိနှိုင်းရာမှာတိကျတဲ့သဘောတူညီချက်မရခဲ့ပဲဒီလ2ရက်နေ့မှာတိုက်ပွဲတွေပြင်းပြင်းထန်ထန်ဖြစ်ခဲ့တာပါ။ကြာသာပတေးနေ့ကဖြစ်ပွားတဲ့တိုက်ပွဲနဲ့ပတ်သက်ပြီးရှမ်းတပ်ဖွဲ့ဘက်ကသူတို့တပ်စခန်း2နေရာကိုမနက်6နာရီနဲ့တပ်စခန်း3နေရာကိုမနက်8နာရီလောက်မှာတပြိုင်နက်အစိုးရတပ်ကထိုးစစ်ဆင်တိုက်ခိုက်ခဲ့တယ်လို့သတင်းထုတ်ပြန်ပြီးအစိုးရဘက်ကတော့တပ်အပြောင်းရွှေ့လုပ်တဲ့စစ်ရင်တန်းတပ်ဖာဆောင်တံတားကိုဖျက်ဆီးရမှာရှမ်းတပ်ဘက်ကခြုံခိုတိုက်ခိုက်ခဲ့တာဖြစ်တယ်လို့သတင်းထုတ်ပြန်ပါတယ်ဒီရပိုင်းတွေအတွင်းမှာတော့ကရင်ပြည်နယ်အတွင်းမှာအစိုးရတက်တဲ့ဒီမိုကရေစီအကျိုးပြုကရင်တက်မတော့တိုက်ပွဲတွေဖြစ်ပွားခဲ့တယ်လို့ရှမ်းပြည်နယ်မြောက်ပိုင်းဒေသတွေမှာလည်းအစိုးရစစ်တက်တဲ့ကချင်လွတ်လပ်ရေးတက်မတော့ KIA တအန်းခေါ်ပလောင်မျိုးသားလွတ်မြောက်ရေးတက်မတော့ TNLA အကြားမှာတိုက်ပွဲတွေဖြစ်ပွားခဲ့ပါတယ်။ပြီးခဲ့တဲ့လကအစိုးရနဲ့တိုင်းသားလက်နက်ကိုင်အဖွဲ့တွေကြားမှာတနိုင်ငံလုံးအပြစ်ခတ်ရစေးရေးအတွက်ဆွေးနွေးရမှာတိုးတက်မှုမရှိဖြစ်ခဲ့ပြီးတဲ့နောက်အခုလိုတိုက်ပွဲတွေဖြစ်ပွားလာတဲ့အပေါ်ငြိမ်းချမ်းရေးလုပ်ငန်းစဉ်ကိုထိခိုက်မလားဆိုတဲ့စိုးရိမ်မှုတွေလည်းရှိနေပါတယ်